ပြီးခဲ့တဲ့စနေနေ့ကကွယ်လွန်ခဲ့တဲ့အသက်82နှစ်အရွယ်အမေရိကန်ထက်လွတ်တော်မှဂျွန်မက်ကင်းကိုနောက်ဆုံးအနေနဲ့အောက်မေ့ဂုဏ်ပြုတဲ့အခမ်းအနားတွေထဲကတစ်ခုဖြစ်တဲ့စနေနေ့အောက်မေ့ဂုဏ်ပြုပွဲကိုတော့နိုင်ငံရေးအတိုင်းအဝိုင်းအတွင်းလက်ရှိတာဝန်ထမ်းဆောင်နေကြသူတွေရောအရင်ကတာဝန်ထမ်းဆောင်ခဲ့ကြသူတွေရောတက်ရောက်ကြဖို့ရှိနေပါတယ်။ Washington DC က National Cathedral မှာကျင်းပမဲ့အခမ်းအနားမှာတော့သမ္မတဟောင်းနေဖြစ်တဲ့ Barack Obama နဲ့ George W. Bush တို့ကချီးကျူးဂုဏ်ပြုစကားပြောကြမှာပါ။နိုင်ငံခြားရေးဝန်ကြီးဟောင်း Henry Kissinger နဲ့အထက်လွှတ်တော်အမဟောင်း Joseph Lieberman တို့လည်းစကားပြောကြမှာဖြစ်ပါတယ်။ဒုတိယသမ္မတဟောင်း Joe Biden, ကာကွယ်ရေးဝန်ကြီးဟောင်း William Cohen, နယူးယောက်မြို့တော်ဝန်ဟောင်း Michael Bloomberg နဲ့အထက်လွှတ်တော်အမတ်ဟောင်းတွေဖြစ်ကြတဲ့ Gray Hart, Ruth Fingo, Phil Gramm တို့ကတော့ကွယ်လွန်သူဂျွန်မက်ကင်းရဲ့ခေါင်းတလာကိုတည်ဆောင်ကြမှာဖြစ်ပါတယ်။အထက်လွှတ်တော်မှဂျွန်မက်ကင်းရဲ့ရုပ်အလောင်းကိုတော့လာမယ့်တနင်္ဂနွေနေ့မှာ Maryland ပြည်နယ်အနာပိုလစ်ကသူတက်ရောက်ခဲ့တဲ့ American ရေးတပ် Academy မှာမြှုပ်နှံမှာဖြစ်ပါတယ်။1989ခုနှစ်မှာအထက်လွှတ်တော်အမှတ်ဖြစ်မလာခင်ဂျွန်မက်ကင်းက1983ခုနှစ်ကစလို့ပြည်내အောက်လွှတ်တော်အမှတ်အဖြစ်တက်တန်းနှစ်ကြိမ်တာဝန်ယူခဲ့တဲ့အရီဇိုနာပြည်내မှာသူ့အတွက်အောက်မေ့ပွဲအခမ်းအနားတွေကိုစတင်မှာဖြစ်ပါတယ်။မနေ့ပြန်ပုံထုနေ့မှာတော့အရီဇိုနာပြည်내လွှတ်တော်မှာသူ့ရဲ့ရှုလောင်းကိုထရှိဂုဏ်ပြုမှာဖြစ်ပါတယ်။အထက်လွှတ်တော်အမှတ်မက်ကင်းကွယ်လွန်ခဲ့ရမှုအပေါ်အမေရိကန်နိုင်ငံရဲ့အတိုင်းအဝိုင်းကရောကမ္ဘာခေါင်းဆောင်တွေကပါသူ့အကြောင်းအမှတ်ရပွဲတွေကိုပြန်လည်အောက်မေ့ပြောဆိုနေကြပါတယ်။ဒါပေမဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့ဂျွန်မက်ကင်းရဲ့စစ်မှုထမ်းဘဝဒါမှမဟုတ်လဲနိုင်ငံရေးအရာဆောင်ရွက်ခဲ့တာတွေကိုရည်ရွယ်ပြောဆိုတာမဟုတ်ဘဲမက်ကင်းကွယ်လွန်ရမှုအတွက်မိသားစုနဲ့ထပ်တူဝမ်းနည်းရကြောင်းသာပြောဆိုထားတာပါမက်ဂျွန်မက်ကင်းကိုတရားကောင်တူဖြစ်ခေါ်ဆိုပြီးသူ့ဘဝဖျက်ဆီးမှုတွေကိုချီးကျူးဂုဏ်တင်ထားတဲ့ကြီးညာချက်တစ်စောင်ထုတ်ဖို့သမ္မတအင်ပြူရောကပြင်ဆင်ခဲ့ပေမဲ့လည်းသမ္မတထရန့်ကပယ်ချခဲ့တယ်လို့မနေ့တနင်္လာနေ့တုန်းက Washington Post သတင်းစာကြီးကဖော်ပြပါတယ်ကွယ်လွန်သူအထက်လွှတ်တော်အမတ်ဂျွန်မက်ကင်းကိုဂုဏ်ပြုတဲ့အနေနဲ့ပြီးခဲ့တဲ့သတင်းပတ်ကုံမှာသမ္မတအင်ပြူရောမှာအလံကိုတိုင်တဝက်ရှော့ချလွှင့်ထူခဲ့ပေမဲ့လို့လဲမနေ့တနင်္လာနေ့မှာတော့အလံကိုပြန်ပြီးအပြည့်တင်ခဲ့ပါတယ်။ဒါပေမဲ့တနင်္လာနေ့နေ့ခင်းပိုင်းမှာတော့အမေရိကန်သမ္မတအင်ပြူရောမှာအလံကိုတိုင်တဝက်ပြန်ပြီးတော့ရှော့ချလွှင့်ထူခဲ့ပါတယ်ရှင်။